APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ထိပ်သီးညီလာခံမှာကမ္ဘာစီးပွားရေးကြီးမားထိုးတက်လာနိုင်အောင်မြှင့်တင်နိုင်ဖို့ကုန်သွယ်ရေးအတားစီးတွေကိုဝိုင်းပယ်ဖျက်ပေးကြဖို့နဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေတိုးမြှင့်ချဖို့နိုင်ငံတကာခေါင်းဆောင်တွေလက်ရှိဆွေးနွေးနေကြပါတယ်။ APEC ညီလာခံတက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Hillary Clinton ကလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုပုံပြတ်သွားစေတဲ့ဒီကုန်သွယ်ရေးဆိုင်ရာအခွန်အောက်မှုတွေရှော့ချပေးတာနဲ့နိုင်ငံခြားကဝင်လာတဲ့ကုမ္ပဏီတွေအနေနဲ့ပြည်တွင်းကကုမ္ပဏီတွေနဲ့ညီညီမျှမျှရှင်ပြိုင်ခွင့်ပေးမှသာနိုင်ငံတကာကုန်သွယ်ရေးကိုမြှင့်တင်နိုင်မှာဖြစ်တယ်လို့တောက်ကြနေကဆိုလိုက်ပါတယ်။ဝန်ကြီးကလင်တန်ကပဲအခုလိုအခွန်အောက်ပြီးပြည်တွင်းကုမ္ပဏီတွေအတွက်ကာကွယ်ရေးမူဝါဒတွေလုတ်တာထက်စာရင်အဆင့်မြင့်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပစိဖိတ်ဒေသတလွားလက်ခံလာနိုင်အောင်အစိုးရတွေနဲ့ကြိုးပမ်းတင်တယ်လို့ထပ်ပြောခဲ့ပါတယ်။တစ်ချိန်တည်းမှာအင်ရှင်ရုရှားနိုင်ငံသမ္မတဗလာဒီမာပူတင်ကတော့အာရှနဲ့ဥရောပကြားနိုင်ငံခြားတင်ပို့မှုတွေတိုးမြင့်နိုင်ဖို့သူ့နိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးအခြေခံစောင့်အုံတွေကိုတိုးမြင့်တည်ဆောက်ရေးကိုအားလုံးကလက်ခံလာအောင်အဓိကဆွေးနွေးခဲ့ပါတယ်။တရုတ်သမ္မတဟူချင်းတောင်ကလည်းသူ့နိုင်ငံအနေနဲ့လမ်းပန်းဆက်သွယ်ရေးစောင့်အုံတွေတိုးချဲ့ဖို့အမေရိကန်ဒေါ်လာသန်းပေါင်း35,000ကျော်ကိုသုံးစွဲနေပြီးကားလမ်းရထားလမ်းနဲ့စွမ်းအင်စီမံကိန်းတွေအတွက်အသုံးပြုနေတယ်လို့ထုတ်ပြောလိုက်ပါတယ်။အခုလိုလမ်းပန်းဆက်သွယ်ရေးကွန်ရက်တွေတိုးချဲ့ခြင်းအပြင်တရုတ်နိုင်ငံရဲ့နိုင်ငံခြားကုန်ပစ္စည်းတင်သွင်းမှုကိုလာမယ့်3နှစ်အတွင်းမှာနောက်ထပ်အမေရိကန်ဒေါ်လာသန်းပေါင်း10,000,000,000အထိတိုးမြင့်နိုင်မှာဖြစ်ပြီးကမ္ဘာစီးပွားရေးကြီးမားထိုးတက်ဖို့ကိုလည်းအားကောင်းစေမှာဖြစ်တယ်လို့သမ္မတဟူကဆက်ပြောခဲ့ပါတယ်ခင်ဗျာ။